ထိုင်းနိုင်ငံတောင်ပိုင်းဆုံခလာပြည်နယ်တွင်မြန်မာတွေအပါအဝင်၅ဖန်ဆက်လီလုံသား100ကျော်ကိုဗစ်ကူးစက်နေကြပါတယ်။အလားတူဖူကတ်မှာလည်းလေလုံသား100ကျော်ကိုဗစ်ကူးစက်နေတဲ့အတွက်ပင်လယ်ပြင်ထဲမှာဆက်လီထွက်ခွင့်တွေကိုပါပိတ်ထားရပါတယ်။ထိုင်းချေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းဆုံခလာပြည်နယ်ထဲမှာပင်လယ်ပြင်ထဲ၅ဖမ်းနဲ့ဆက်လီလုံသားတူဖျန်းလာတာကဆလို့ကိုဗစ်စစ်ဆေးရာမှာလေလုံသားရာခိုင်နှုန်းလောက်ကိုဗစ်ရောဂါပိုးကူးစက်နေတယ်ဆိုပြီးပြည်နယ်ကျန်းမာရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ဆုံခလာပြည်နယ်ထဲကဆက်လီလုပ်ငန်းတွေမှာမြန်မာရှေ့ပြောင်းလို့သမားအများအပြားအလုပ်လုပ်နိုင်နေကြတာပါ။အခုလည်းမြန်မာကမ္ဘောဒီးယားလာအိုစတဲ့ရှေ့ပြောင်းလို့သမားတွေကိုဗစ်ရောဂါကူးစက်နေကြပြီးအများဆုံးကမြန်မာလူသားတွေဖြစ်ကြပါတယ်။အလားတူဖူကတ်မှာလည်းဆက်လီလုံသား100ကျော်ကိုဗစ်ဖြစ်နေကြပါတယ်။ဆုံခလာပြည်နယ်နဲ့ဖူကတ်ပင်လယ်ပြင်ကကလေးလုံသားတွေရာနဲ့ချီပြီးကိုဗစ်ကပ်ရောဂါကူးစက်နေတဲ့အတွက်ဆက်လီထွက်ခွင့်တွေကိုယာယီပိတ်ထားကြောင်းရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ်
။ကလေးလုံသားတဦးကအကြီးကျယ်နာမကျန်းဖြစ်တဲ့အခါမှာသူတို့စမရရဆစ်ဆီလိုက်တဲ့အခါမှာအဖြေထွက်သွားတယ်ပေါ့နော်
။ဟုတ်ကဲ့။
အဖြေထွက်သွားတော့ကျန်းနေလေးလုံသားတွေလည်းချက်မှန်ငါဆစ်ဆီတဲ့အခါမှာကူးဖြစ်နေတဲ့အတွက်ကြောင့်ဒီနေ့အထိဟိုလေးတွေကိုကမ်းမှာပဲကတ်ထားရပြီးမှပြင်းနေတဲ့ကိုထွက်ခွာခွင့်ကိုယာယီအားဖြင့်စမယူဝင်ခဏပိတ်သိမ်းထားတဲ့ယာယီပိတ်ထားတယ်ပေါ့ဗျာ။ဟိုကျွန်တော်ရတဲ့အချက်လက်မှာတော့လူ၃ကျော်ကျော်ဖြစ်နေတယ်ပေါ့။အဲ့ဒါနေမှဟိုကမ်းပေါ်မှာရှိတဲ့ဟိုငါးတိုင်ကြီးပုံစံတိုင်းနေပါဆက်ဆက်မှုတွေဆက်ဆက်ရှိနေတဲ့အတွက်ကြောင့်ဆက်မှဆက်ရှိတဲ့ခါမှာလူကြီးကဒီရမကဒူးပွားလာပြီဆိုတော့ကျွန်တော်သိရတယ်ခင်ဗျာ။ဟိုဖူကက်ဘက်မှာကတော့ဟိုလူကြီးတစ်ယောက်ခုနှစ်ဦးလောက်တော့မှသူကဟိုစပော့စ်ဖြစ်သွားတယ်ဆိုတော့မျိုးပေါ့။
ပင်လယ်ပြင်မှာကူးစက်မှုတွေဖြစ်တာဟာစိုးရိမ်စရာရှိနေတယ်လို့လည်းဦးအောင်ကျော်ကဆက်ပြောပြပါဗျာ
။သူကဟိုလေလုံသားတွေဖြစ်တဲ့ဆိုတော့ကျွန်တော်တို့ဟိုတူတူနဲ့အမှန်တန်စိုးရိမ်ရတဲ့အနေအထားရှိတယ်ပြ။ဒါကြောင့်လဲဆိုတော့ဒီပေါ်မှာသူကအတူတူနေကြရတာကိုပင်လယ်ထဲမှာကြတော့
ဟုတ်
တယောက်ကူတာရောဂါကူးစက်သွားမယ်ဆိုလို့ရှိရင်ဟိုဒါတစ်နေလုံးဖြစ်နိုင်တဲ့အနေအထားမျိုးရှိတာပေါ့
။ဖုခက်ပင်လယ်ပြင်မှာလည်းပြည်နယ်ကျန်းမာရေးအဖွဲ့တွေကကလေးလုံသား368ဦးကိုကိုဗစ်ဆစ်ဆေးခဲ့ရမှာ108ဦးကကိုဗစ်ရောဂါပိုးတွေ့ခဲ့လို့ကမ်းခြေကပင်လယ်စာဖြန့်ချီနေတဲ့ဂိုဒေါင်တွေကအလုပ်သမားတွေကိုပါဆက်လက်ဆေးစစ်နေပါတယ်။ထိုင်းနိုင်ငံမှာတနိုင်ငံလုံးကိုဗစ်အတည်ပြုလူနာ13,000ကျော်ရှိပြီးဩဂုတ်လ23ရက်နေ့တနေ့ထဲမှာပဲကူးစက်သူ18,000ကျော်ရှိနေပါတယ်။ဒီထဲမှာနေရာစုံကရွှေပြောင်းလူသမားတွေလည်းပါဝင်ပါတယ်။အခုဆိုရင်ထိုင်းတနိုင်ငံလုံးမှာကိုဗစ်ကရောဂါကြောင့်သေဆုံးသူစုစုပေါင်း9,500ကျော်ရှိနေပြီဆိုပြီးထိုင်းအစိုးရကတရားဝင်သတင်းထုတ်ပြန်ထားပါတယ်ရှင်။